ျိုးနိုင်ငံကသွင်းကုန်လေးပေါ်အမေရိကန်ဒေါ်လာဘီလီယံ60လောက်တန်ဖိုးရှိတဲ့ခွန်လေးစီးကျက်မဲ့စီစဉ်ဟာကုန်သွယ်မှုတွေမှာအန္တရာယ်ရှိတဲ့အခြေအနေတွေကိုတွန်းပို့ရရောက်နေတယ်လို့တရုတ်နိုင်ငံကတုံ့ပြန်သတိပေးလိုက်ပါတယ်။တရုတ်ကွန်ပျူတာ1300နီးပါးပေါ်အခွန်ကောက်မဲ့စီစဉ်ကိုသမတ်တော်နဲ့ထွန်းလက်မှတ်ရေးထိုးပြီးနိုင်ငံတွင်းဒီကနေ့တုံ့ပြန်လိုက်တဲ့တရုတ်ကုသရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ကြောက်ကြချမ်းအခြေအနေကိုအမေရိကန်အနေနဲ့တိကျပြန်လည်စဉ်းစားတုံ့တက်ဖို့တိုက်တွန်းနေတာပါ။ဒီကနေ့တိကျထုတ်ပြန်တဲ့ကြေညာချက်မှာတော့တမင်းနဲ့အလူမီနီယံတွေပေါ်ခွန်ကောက်မဲ့စီစဉ်ကိုတုံ့ပြန်တဲ့အနေနဲ့စားမဲ့စီစဉ်တွေကိုလည်းဖော်ပြခဲ့တယ်လို့လိုအပ်ရင်အမေရိကန်သွင်းကုန်128မျိုးပေါ်ပြစ်မှတ်ထားအခွန်ကောက်မယ်လို့လည်းပြောဆိုထားပါတယ်။တရုတ်ကုသရေးဝန်ကြီးဌာနရဲ့သွင်းကုန်ကိုစစ်ချက်မဲ့အစီအစဉ်ထဲမှာတော့တတိယဝန်ထမ်းတစ်စိဝိုင်းနဲ့တမင်းပိုက်တွေပေါ်အခွန်15ရာခိုင်နှုန်းဝတ်သားနဲ့အလူမီနီယံသွင်းကုန်တွေပေါ်25ရာခိုင်နှုန်းကောက်ခံသွားမှာပါ။နိုင်ငံခြားကုန်သွယ်ရေးမှာပြင်ဆင်ရမယ့်ကိစ္စတွေကိုသဘောတူညီချက်မရခဲ့ရင်တော့ကုန်သွယ်ရေးမှာဒေါ်လာ3ဘီလီယံလောက်တန်ဖိုးရှိတဲ့အစီအစဉ်ကိုအကောင့်ထဲပေါ်သွားမှာဖြစ်ကြောင်းလည်းတရုတ်နိုင်ငံကသတိပေးထားပါတယ်။အမေရိကန်သမ္မတရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံအခွင့်အရေးကိုကာကွယ်တဲ့အနေနဲ့ကမ္ဘာကုန်သွယ်ရေးဖွဲ့ WTO မှာဖြည့်ရှင်းသွားမယ်လို့လည်းတရုတ်ဆိုရကပြောဆိုခဲ့တာပါ။တကယ်လို့သာကုန်သွယ်ရေးစုပေါ်ဖြစ်လာခဲ့ရင်လည်းအဆုံးတိုင်တက်ပေါ်လာမှာဖြစ်ကြောင်းလည်းသတိပေးရပါတယ်။